ချင်းပြည်နယ်ပလောဝမြို့နယ်ဘက်ကရွာသားတွေဟာတို့ဒေသမှာစီးရဲတင်းမာနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့ကိုစစ်ဘေးတိမ်းရှောင်ရာကနေပြီးတော့အခုတော့ရခိုင်တပ်မတော်အေအေနဲ့ဆက်သွဲတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတယ်လို့နယ်မြေကလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အဲ့ဒီရှင်းလဝရွာသားလူငယ်တွေအနေနဲ့စီးရဲပဋိပက္ခတွေထဲမှာဖမ်းဆီးခံရမှာကြောက်လို့တို့နေရက်ကနေတိမ်းရှောင်လာကြတာလို့မြို့ခံတွေကပြောပါတယ်။စီးရဲပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုတော့VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုစစ်ပြေးတင်းချောင်းလာကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ရှင်းလဝရွာသား24ဦးနဲ့အင်ရှင်2ဦးကိုသမတော်ရဲ့တန်ရာချက်ရကြောက်တော်ရဲစခန်းကဖမ်းဆီးထားတယ်လို့ကြောက်တော်မဲဆန္ဒနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်က VOA ကိုပြောပါတယ်
တော်တိုက်ပွဲအခြေအနေကြောင့်ဒီလိုတဲ့တွေလင်းချင်းမှုရှိတာကြောင့်အဲ့ဒါလိုလာတဲ့အခါမှာဒီအုံဆုံးလေးမျိုးစီလာနေပြီးတော့ရေကျေအုံဆုံးမျိုးကအစ်ကျင်းတွေတိုင်းရဲ့ရေကျေအုံဆုံးမျိုးကလည်းမြေလေအုံဆုံးမျိုးကိုကြောင်းကြအဲ့လိုနဲ့တားပြီးတော့ဒီလိုကနေကြတော့ဒီမျိုးတနည်းလုံးပေါ်ကမှလည်းကနေတဲ့တဲ့ကောင်ရဲ့လောက်ပြီးဒီလိုကိုရီးယားကမှလည်းစစ်တယ်ဒီလိုလာတဲ့ဥစ္စာတွေကမြေတွေမြတ်တဲ့ကောင်ကျော်ဆက်ကြလာပြီးခွေးလည်းမှာတန်းတော့တာပေါ့နော်ဒီစစ်ကြောက်ပေါ်တော့မလေးကပြန်တော့ဒီချင်းအပေါင်းနဲ့စစ်ကြောက်ရောက်အဲ့ဒါတော့ကျွန်တော်တို့လည်းတော်လိုက်တဲ့အခါတရားရုံးကိုတော်တယ်ဒီစစ်ကြောက်ဒီပါတယ်တော်တယ်ဒီစစ်ကြောက်တော့ရှိဘူးတရားရုံးကိုပေါ်လာရင်လည်းပြီးတော့စစ်ကြောက်ကိုပို့လိုက်တယ်တရားလူကြီးနဲ့ပြုလို့မြင်းနေတဲ့အခါမှာတော့စစ်ကြောက်ကတင်းနေတယ်လို့တို့ဥမာခံရရှိတယ်လို့တော့ပြောကြတယ်တက်ကဆန်လိုက်တာပေါ့နော်ဒီ3.5ဆိုတဲ့တဲတာဆန်ဆန်တာပေါ့ဘုံမူတရားတာဒီကဒီလိုပြီးအမှုဆုံးပြီးတော့ခိုင်ခိုင်တာပေါ့နော်
အဲ့ဒီရှင်းလင်းဝရွာသားစစ်ဆောင်တွေဟာဇန်နဝါရီလ26ရက်နေ့ကပလဝမြို့နယ်ရှင်းလင်းဝကျေးရွာထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်မှာမြမတမတော်နဲ့ရခိုင်တမတော်အီအီတို့စိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ကလည်းရှင်းလင်းဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်ကြလာတာကြောင့်နေရက်ကနေကြောက်တော်ဘက်ကိုတင်းချောင်လာခဲ့ကြတာပါအဖမ်းဆီးခံထားရတဲ့ရှင်းလင်းဝရွာသားစစ်ဆောင်တွေဟာဒေသတွင်းစစ်ရေးပဋိပက္ခကြောင့်အကြောက်တရားနဲ့ကြောက်တော်ဘက်ကိုတင်းချောင်လာတယ်လို့စစ်တွေမြုပ်ခံဦးစော်ဝင်းကပြောပါတယ်
ဖြစ်ချောင်းတွေနဲ့တွေ့ကသူတို့ပြောတာတော့တစ်စိမ့်နေနေထူရရများတယ်ကြောက်လန့်ရတယ်အေးချင်းလောက်ရွာမှာတန်တရားနဲ့ဖန်ဆန်ထားရတဲ့လူငယ်တချို့ရှိရဲ့ပြောတယ်အဲ့ဒီလူငယ်တွေဖန်လို့ငါတို့တွေကိုလည်းအဲ့လိုဖန်မလားအနာကျင့်မလားဆိုပြီးတော့ကြောက်လန့်ပြီးတော့ရေးလာကြတယ်အဲ့လိုပြောရခင်ဗျဒီကြောက်တော်ကိုရောက်တဲ့ဖြစ်ချောင်းတွေနည်းလေ
မတရားတဲ့ဆက်သွယ်မှုပုံမှန်နဲ့ဖန်စီတရားဆွဲဆိုခံစားရတဲ့သူ26ဦးကိုစစ်တွေမျိုးအမှတ်တရရဲစခန်းမှာထိမ့်သိမ်းထားတယ်လို့သတင်းထွက်ပေါ်နေပေမဲ့လည်းသူတို့စခန်းမှာဖမ်းဆီး6လောင်းထားတာမရှိဘူးလို့တာဝန်ကျရဲရာရှိသူကပြောပါတယ
်။ကျောင်းရဲစခန်းမှာလည်းမရှိပါဘူးဗျာ။ဆိုင်းလည်းဖမ်းမထားပါဘူး။အခုကျောင်းရဲစခန်းမှာလည်းမရှိသေးပါဘူးဗျာ
။ဖမ်းဆီးခံထားရတဲ့ရွာသားတွေကိုစစ်တွေမျိုးအမှတ်တရရဲစခန်းမှာထိမ့်သိမ်းထားတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းပြောဆိုချက်ကိုရဲစခန်းကညှင်းဆိုထားပြီးလက်ရှိစစ်တွေမျိုးရဲ့ပင်နေရာမှာထိမ့်သိမ်းထားတယ်ဆိုတာကိုတော့အသိမပြုနိုင်သေးပါဘူး။ရှင်းလဝရွာသားတွေနဲ့ကျောက်တော်အိမ်ရှင်အပါအဝင်26ဦးကိုသမရောခမရ305တပ်ကလည်းတရားစွဲဆိုထားတဲ့ဆိုတဲ့ပြောဆိုချက်ပေါ်မှာအတည်ပြုချက်ရယူဖို့သမရောသတင်းမှပြန်ကြားရေးဖွဲ့တွဲဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကသမရောပြောခွင့်ရကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။တိုက်ပွဲနောက်ဆုံးသတင်းအနေနဲ့တော့ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့တွေကရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ကြောက်တန်းရွာနီးတစ်ဝိုက်မှာရခိုင်သမရောကလည်းခြုံခုဘုံခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တနင်္ဂနွေနေ့ကကြောက်သန်းရွာဝင်ဂရာနီဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့အေအေတပ်ဖွဲ့တွေအနေနဲ့ကျေးရွာတွေကိုအကာအကွယ်ယူတိုက်ခိုက်တာဖြစ်ပြီးတောထဲမှာတိုက်ခိုက်တဲ့လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ဝင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကပြောခွင့်ရဘူမူကြီးဝင်းစောဦးကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။စနေနေ့ကရတိတ်တောင်မြို့နယ်ရေဘုံနဲ့ကြောက်သန်းရွာကြားအေအေဘက်ကဘုံခွဲတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့တော့ဘူမူကြီးဝင်းစောဦးကိုတနင်္ဂနွေနေ့မှာ VOA ကနေဆက်သွယ်မေးမြန်းချိန်ကအခုလိုပြောထားပါတယ်
။တိုက်ပွဲဖြစ်တာမဟုတ်ဘူးခင်ဗျာ။အရသာကားကိုမိုင်းချက်ကကျွန်တော်သုံးသက်တာကတော့ကျွန်တော်တို့တက်တယ်အတုံးပြီးတဲ့ကားထင်ပြီးတော့မှဒီကောင်လေးမိုင်းဆွဲတိုက်ခိုက်ရတယ်နဲ့တူရဲဟာတကယ်တမ်းဖြစ်တာအဲ့ဒါအရကားပါကျွန်တော်တို့ရောက်သွားတဲ့အချိန်မှာတော့ကားမှာတော့လူတွေတယောက်မှမတွေ့ဘူးခင်ဗ
ျစီရေပဋိပက္ခမငိမ့်သေးတာနဲ့မျှအရေးသက်6000ကျော်ရှိလာပြီးဖြစ်တဲ့စစ်ဆောင်ဒုက္ခတွေတွေစားရောက်နေထိုင်ရေးတာမကကလေးငယ်တွေရဲ့ပညာရေးအတွက်လည်းအခက်အခဲကြုံနေရပါတယ်ဘူရီတော်မြို့နယ်ကကျောင်းသားဦးရေ89ဦးရှိတဲ့ဒုံသိန်းစစ်ဆောင်စခန်းကကျောင်းသားတွေကြုံတွေ့နေရတဲ့ခက်ခဲကိုတော့အကူအညီပေးနေတဲ့ရခိုင်မျိုးဆက်သစ်လူငယ်ကွန်ရက်ဦးဆောင်သူကိုတန်းလှကအခုလိုပြောပါတယ်
အမှကျောင်းမှာကအလေတဲ့အဆင်မရှိဘူးကွာ။မူလာတဲ့အဆင်ရှိတယ်။ကျွန်တော်တို့ဒီအလေတဲ့တက်ရတဲ့ကျောင်းသားကျောင်းသားတွေကဆက်ဆက်တွေဖြစ်တယ်။ဟိုကကျောင်းတက်လို့မရဘူးပေါ့။ကျောင်းတက်လို့မရဘူးဆိုတော့သာမွေကိုဘယ်လိုစစ်မလဲပေါ့။သာမွေစစ်ဖို့အတွက်ကအခြားနေရာမှာစီစဉ်ရမယ်။ဒါမှမဟုတ်ဆိုရင်အဲ့ဒီမူလာတဲ့ကျောင်းမှာပဲကျွန်တော်တို့သာမွေစစ်နေအောင်ပြင်ဆင်ရမယ်။ဒီကလေးတွေကအမှအဝေးမှာသွားပြီးတော့သာမွေစောစီရမယ်ဆိုတဲ့ခါကျဒါမှမပြေဘူးရဲ့။ဘယ်မိဖတဲ့မှလည်းမလွတ်ဘူးရဲ့။အဲ့ဒါကြောင့်မျိုးလို့ဒီသာမွေခက်ခဲတာရှိတယ်။
ဒီတော့တွင်မှာပဲရခိုင်ပြည်နယ်ကြောက်တော်ပုံနှံကျွန်းရတိတောင်ပူတိတောင်မောင်သောမြောက်ဦးမြေပုံမြို့နယ်တွေမှာရှိတဲ့ကြေးရွာတွေမှာအေအေဖွဲ့တွေရုံးနှုတ်ဝင်ရောက်နေတာကြောင့်မတင်ကားတဲ့လူနေအိမ်တွေကိုစစ်ဆေးသွားဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ကနေဇန်နဝါရီလ27ရက်စွဲနဲ့ညွန်ကြားချက်ထုတ်ပြန်ထားပြီးနောက်ပိုင်းဒေသတွင်မှာစစ်ဆေးမှုတွေပုံမှန်တင်းကျပ်လာနေပါတယ်ခင်ဗျာ။